ယူကရိန်းနိုင်ငံအရှေ့ပိုင်းချာစီဗီယာမြို့ငါးတပ်အဆောက်အုံတစ်ခုကိုတနင်္လာနေ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့ရတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးတဦးကပြောပါတယ်အပြည့်အစည်ပေအောင်လူ30ကျော်ပိတ်မိနေနိုင်တယ်ဆိုလဲဒွန်းနက်စတေတာအုပ်ချုပ်ရေးမှူးပါပလိုခလန်ကိုကပြောပါတယ်ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာရုရှားကဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းစနေနေ့မှာယူကရိန်းဘက်ကသတင်းထုတ်ပါတယ်လူဆန်တဲ့ဒွန်းနက်စတေတာနှစ်ခုလုံးကိုရုရှားကဆက်ပြီးတော့တိုက်ခိုက်နေတာပါရုရှားကနိုင်ငံတော်လုံးကအရန်တပ်ဖွဲ့တွေကိုခေါ်ပြီးယူကရိန်းဘက်အနီးတစ်ဝိုက်မှာဖြန့်ချထားတယ်ဆိုပြီးလဲဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းလုံးကရုရှားကထိုးစစ်ခဏရထားမယ်ပြောပေမဲ့လက်တွေမှာအကောင့်ထဲခေါ်တဲ့ပုံမရှိဘူးလို့လည်းယူကရိန်းအရာရှိတွေကပြောပါတယ်။လူဆန်ပြည်နယ်အလုံးကိုထိန်းချုပ်ထားနိုင်ပြီလို့ရုရှားကပြီးခဲ့တဲ့သတင်းပတ်ကုန်ကကြေညာထားပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတာကိုတော့မြင်ပါတယ်။ယူကရိန်းအတွက်စစ်သားတွေကိုအိုဒက်ဆာမြို့ကနေတင်ပို့ရာကိုရုရှားတွေကဆက်ပြီးတော့တားမြစ်နေပါတယ်ရှင်။